နီပေါ်နိုင်ငံမှာစနေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းမြင်းကလေးဘဟုပြုတ်သွားတဲ့နေရာအနီးတစ်ပိုက်မှာဆေးနဲ့အစားအသောက်တွေစတင်ဖြန့်ဝေပေးနေပြီဖြစ်တယ်လို့ကုလသမဂ္ဂကပြောပါရယ်။မရင်တန်းကြောင့်တေဆုံးသူအရေအတွက်ဟာလည်းဆက်တိုးနေပါတယ်။အခုဆိုရင်တေဆုံးသူအရေအတွက်ဟာ9000ကျော်သွားပြီလို့သတင်းတွေမှာဖော်ပြနေကြပါရယ်။နီပေါ်အစိုးရတာဝန်ရှိသူတွေကအစိုးရအနေနဲ့လိုအပ်တဲ့ရေအစားအစာနေထိုင်စရာလိုအပ်ချက်တွေကိုစီစဉ်ဆောင်ရွက်ပေးနေကြကိုပုံမကောင်းမအောင်လုပ်ပေးပါမယ်လို့ခရီးပြူထားပြီးကိုခာအရက်ဒေတာတဝိုက်ကိုကမ္ဘာစံနှယ္ခအစီအစဉ် WFP ကအကူအညီပေးနေပါတယ်။တစ်ချိန်တည်းမှာပဲကေဇေးအလုပ်သမားတွေဟာ 9.8 ပြင်းအားရှိတဲ့မြင်းကလေးတန်းကြောင့်ပျို့လဲကုန်တဲ့အဆောက်အဦတွေအပြည့်စီးတွေရဲ့အောက်မှာပြိနေသူတွေကိုရှာဖွေကေဇေးကိုစူးစမ်းနေပါတယ်။အင်္ဂါနေ့ညနေနှောင်းပိုင်းမှာပြင်သစ်နိုင်ငံကကူညီကေဇေးအဖွဲ့ဟာခတ်မန်ဒူမြို့တွင်းကပျို့ကျနေတဲ့သူ့ရဲ့အိမ်အောက်မှာပြိနေသူအမျိုးသားတစ်ယောက်ကိုရှာဖွေကယ်တင်နိုင်ခဲ့ပါတယ်။သူဟာအဆောက်အဦရဲ့အောက်မှာနိုင်ပေါင်း80ကျပိတ်မိနေကြတာပါအစိုးရဘက်ကတုံ့ပြန်ဆောင်ရွက်မှုတွေနှေးကွေးတယ်ဆိုပြီးတော့အလိုမကျဖြစ်နေတဲ့သူတွေတော်တော်များများရှိပါတယ်ထောင်ထဲချီတဲ့လူတွေဟာဘူရူနီမှာခတ်မန်ဒူမှာစုဝေးခဲ့ပြီးတဲ့နောက်မျိုးဆွေတွေရှိတဲ့နယ်တွေကိုသွားဖို့အတွက်ဘတ်ကားတွေကိုရှာဖွေနေကြပါတယ်မကြေမနက်ဖြစ်နေကြသူတွေဟာမြို့ထဲမှာဆန္ဒပြနေကြပြီးလမ်းတွေကိုပိတ်ထားကရဲတွေနဲ့ထိတ်တိုက်တွေ့နေကြပါတယ်